စစ်တပ်ကအာဏာသိမ်းပြီးပြချင်းဖမ်းဆီးခံရတဲ့ဒါရိုက်တာမင်းထင်ကူကူကြီးနဲ့အစိုးရစော့ဖို့ခွားဒီကနေ့ပြန်လည်လွတ်မြောက်လာတယ်လို့နီးစပ်သူတွေကပြောပါတယ်။ဒါပေမဲ့အစိုးရစော့ဖို့ခွားကိုတော့ပြန်လွတ်တဲ့အင်းစိန်ထောင်ဘူးဝါမှာပဲဆွဲဆိုချက်အစ်စ်တစ်ခုနဲ့ထောင်ထဲပြန်ခေါ်သွားတယ်လို့နီးစပ်သူတူက VOA ကိုအခုလိုပြောပါတယ်။
ကိုယ်တော်ဘုရားကနိုင်ရနာသူ့လို့ဒီတိုင်းနဲ့အပြန်ဖက်ဒီတိုင်းကြီးဥပဒေပုံမှန်တစ်ခုနဲ့ဖတ်ပြီးတော့တွဲထားတာမဟုတ်လို့အလို့ပြပြီးအင်းစိတ်ဆောင်အချုပ်ကိုပို့လိုက်တယ်လို့ပြရတယ်။ကိုယ်တော်ဘုရားတော့မလို့ဘူးပေါ့ကွယ်နောက်ထပ်အမှုတမှုဖတ်ဆက်တယ်ပေါ့။ပုံမှန်ဆိုတော့မတည်ဘူးသူ့ကိုရုံးထုတ်တော့မှပဲဘာပုံမှန်ဆိုပြရမှာပေါ့။
အစိုးရစောဖို့ခေါ်တဲ့ဒါရိုက်တာမင်းထင်ကိုကိုကြီးတို့ကိုစစ်ကောင်စီကပုံမှန်95ခါဝင်းနဲ့ထောင်ဒဏ်2နှစ်စီချမှတ်ထားတာဖြစ်ပြီးမင်းထင်ကိုကိုကြီးကတော့တနစ်ကြောကြာအချုပ်နောင်ခံပြီးတဲ့နောက်ဒီကနေ့ပြန်လွတ်လာတယ်လို့နီးစပ်သူတွေကပြောခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးပြီးချင်းမှာပဲဖမ်းဆီးခံရသူတွေတဲ့အာဏာရ NLD ပါတီကခေါင်းဆောင်တချို့အပြင်ဒါရိုက်တာမင်းထင်ကိုကိုကြီး88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးစာရေးဆရာမောင်သားချိုအစိုးရစောဖို့ခေါ်တဲ့ဘာကတာကျောင်းသားခေါင်းဆောင်ကိုမင်းသွေးတစ်တို့ပါဝင်ကြပါတယ်အဲ့ဒီအထက်မှာကိုမင်းသွေးသစ်တယောက်ကတော့ပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်းအရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တက်ကြွလှုပ်ရှားသူနဲ့ဆန္ဒပြသူ 16,000 ကျော်ဖမ်းဆီးခံခဲ့ရပြီး 13,000 နီးပါးအကျဉ်းထောင်တွေနဲ့ဆက်လက်ဖမ်းဆီးခံရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ AAPP ရဲ့သတင်းတွေဟာချက်ကားဖော်ပြတာလို့တုံ့ပြန်နေရှိပါတယ်။အာဆီယံပါဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့မြန်မာစစ်ကောင်စီအနေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လည်လွတ်ပေးဖို့တောင်းဆိုနေပါတယ်။